ကျွန်တော်ဝင်းမင်ပါရန်ကုန်မှာကိုဗစ်ကာကွယ်ရေးအတွက်စက်ရုံတွေကိုလွန်ခဲ့တဲ့နှစ်ပတ်လောက်ကစပိတ်လိုက်ပြီးအရင်လုပ်ခဲ့တဲ့လစာမရသေးပဲဒုက္ခရောက်နေတဲ့လုပ်သားတွေအတွက်မြန်မာနိုင်ငံလုပ်ဆိုင်ရာလုပ်သမားအဖွဲ့ချုပ်ကကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်ဒီလုပ်သားတွေတဲ့လုပ်သမားအဖွဲ့ချုပ်ရှိတဲ့စက်ရုံတွေမှာကြိုတင်ငွေရခဲ့ပေမဲ့မရခဲ့တဲ့လုပ်သမားများစုအစတွေကဒုက္ခရောက်ခဲ့တယ်လို့ပြောလာတဲ့ဒီအဖွဲ့ချုပ်လက်ထောက်အထွေထွေတွေ့ရမှုကိုမေးရမှာမဖြူစန္ဒာစုကအခုလိုထက်ခက်ခဲလာပုံကိုစရှင်းပြပါတယ
်ဒီဒုက္ခလာစာကိုတို့ဘယ်နေ့မှာထုတ်ဖို့မျှော်မှန်းထားလဲဆိုလို့ရှိရင်အောက်တိုဘာလ9ရက်နေ့6ရက်နေ့9ရက်နေ့ပေါ့နော်တိုးတော်လည်းပဲအစိုးရကနေပြီးတော့အောက်တိုဘာလ9ရက်နေ့မှာထပ်ပြီးတော့ဒီပြားကြီးရနာထားတဲ့ပိတ်ရက်ကိုထပ်ပြီးတော့တိုးမြင့်လိုက်ပါတယ်အဲ့ဒါတော့အောက်တိုဘာလ21ရက်နေ့ထိပါအဲ့လိုပိတ်ရက်ထပ်တိုးလိုက်တဲ့အချိန်မှာအလုပ်ရှင်တွေကပြန်ပွင့်မှာပဲပေးမယ်လို့ပြောတဲ့အချိန်မှာဘာဖြစ်ကုန်လဲဆိုတော့စားဖို့မရှိတဲ့သူတွေဖြစ်ကြတယ်ပြီးတဲ့အခါကျရင်တို့အိမ်ငားနေတဲ့သူတွေအဆောင်ငားနေတဲ့သူတွေကိုဒီအဆောင်ပိုင်းရှင်တွေကနေပြီးတော့ဟာထွက်သွားပါဒီအဆောင်ငားမပေးနိုင်ဘူးဆိုလို့ပြောတယ်ပေါ့နော်အဲ့အချိန်မှာတို့ဘီယာတွေခံစားရတယ်နောက်တစ်ချက်ကဒီလူမှုဖွယ်ရအဖွဲ့ကနေပြီးတော့တို့ကို40ရာခိုင်နှုန်းပြန်ပေးမယ်ပေါ့နော်ဒါပေမဲ့ဘာအခက်အခဲရှိလဲဆိုတော့လူမှုဖွယ်ရအခြေပြန်ပေးမယ်ဆိုရင်တို့ရမယ်ဒီဝင်ငွေကတစ်လလုံးနေမှာ9000ဝန်းကျင်လောက်ပဲတို့ရမှာပေါ့နော်အဲ့ဒီအချိန်မှာတို့ရဲ့အဆောင်ခါက9000 6000 9000လောက်ရှိကြတယ်အိမ်ငားကတွေကဒါတော့လူမှုဖွယ်ရပတ်စံမရသေးပါဘူးရှားခဲ့ရင်တော့မှပဲတို့ကဘာနဲ့သွားဖားမလဲဆိုတဲ့ဟာတို့တော်တော်ကြီးကိုဒုက္ခများနေကြပါတယ
်ဟုတ်ကဲ့အဲ့ဒီတော့အခုကဒီလက်ကထုတ်ပေးဖို့အတွက် UMFCCI ပေါ့နော်ကုန်တယ်ဆက်မှုတင်ကြုံနဲ့ရန်ကုန်တိုင်းအစိုးရတို့ညီနိုင်ဆွေးနွေးထားကြတာရှိပါတယ်နော်အဲ့ဒါက
အဲ့ဒါကတော့ကျမတို့ဒီညွှန်ကြားချက်ကို9ရက်နေ့ထွက်တယ်ဟိုကကျမတို့အဖွဲ့ချုပ်တွေကတော့6ရက်နေ့အလုပ်လုပ်တယ်9ရက်နေ့အလုပ်လုပ်ပါတယ်ဆိုတော့ဒီဆက်ရောင်းလေးဦးနေမှာကျမတို့ရဲ့တမကအဖွဲ့ဝင်တွေကိုတက်နိုင်ဆုံးလှုပ်ရှင်တဲ့ပြည်နယ်မှာလောအခါကိုဟာ8-9-10ပေါ့နော်တရရမှာပေးပေးဖို့တော့ကိုပြင်ဆင်ပေးပါပြီးတော့ကျွန်တော်လာပါထုတ်တဲ့အချိန်မှာလဲကျမရဲ့ဝင်ကြီးဌာနရဲ့လမ်းညွှန်ချက်နဲ့အညီထုတ်ပေးနိုင်အောင်အတွက်ကိုစီစဉ်ပေးပါဆိုပြီးကျွန်တော်အားချင်းညီခိုင်းတယ်ညီခိုင်းတဲ့အခါကျတော့ကျမတို့ရဲ့အဖွဲ့ဝင်တွေကလည်းအဆင်ပြေပါတယ်အဆင်မပြေတဲ့ဆက်ရုံအများကြီးလည်းပေါ်ထွက်လာပါတယ်အဲ့ဒီအချိန်မှာကျမတို့ကလုပ်ငန်းရှင်များအဖွဲ့ချုပ်ကိုအဆင်မပြေတဲ့ဆက်ရုံဒီအောက်တိုဘာလ22ရက်နေ့23ရက်နေ့24ရက်နေ့မှာနေလာတာထုတ်ပေးမယ်လို့ပြောတဲ့ဆက်ရုံတွေရဲ့အမည်စင်းကိုပေးဖို့ပေးတယ်လှုပ်ရှင်အဖွဲ့ချုပ်ကိုဒီပေါ်မှာပူအောင်ဆောင်ပေးပါလို့ပြောတယ်ပြောတဲ့အခါမှာအာဒါကောင်းတဲ့သတင်းပါအဲ့ဒါတော့အောက်တိုဘာလ9ရက်နေ့ညနေပိုင်းမှာကျွန်တော်တို့ PMGMA လို့ခေါ်တဲ့အထက်ချုပ်လုပ်ငန်းရှင်များအသင်းကလှုပ်ရှင်တွေအနေနဲ့တို့ရဲ့အဖွဲ့ဝင်တွေအနေနဲ့အလုပ်သမားတွေကိုလောက်ခလာစာပေးပေးပါဆိုတာတခုပါနောက်တစ်ခါရန်ကုန်တိုင်းအစိုးရအနေနဲ့လည်းလောက်ခလာစာပေးရတဲ့အတွက်ကိုစောက်ဆိုင်ရမှာရှိတဲ့ထွေထွေအုပ်ချုပ်ရေးတွေလှုပ်ရှင်လုပ်သမားတွေညီနိုင်ဆွေးနွေးဖို့အတွက်ဆိုတာကိုခွင့်ပြုတယ်လို့သိရပါတယ်အဲ့တော့ကျွန်တော်တို့ကဒီနေ့မနေ့ပိုင်းမှာလည်းဟိုကစပြီးတော့လုပ်ဆက်လုပ်ရအောင်ပါပါဘာဖြစ်လို့လဲဆိုတော့မပေးသေးတဲ့အလုပ်ရှင်တွေအများကြီးရှိနေပါသေးတယ်အားလုံးပေါင်းစုစုပေါင်းယုံ30လောက်ပဲရသေးတယ်10ရက်9ရက်10ရက်ထုတ်ပေးမယ်ဆိုတာအဲ့ဒါကြောင့်မလို့ကျွန်တော်တို့အလုပ်ရှင်တွေညှိနှိုင်းမယ်ညှိနှိုင်းလို့ဆက်ရုံမှာအဆင်မှာအလုပ်ရှင်တွေညှိနှိုင်းလို့အဆင်မပင်းကျွန်တော်တို့အလုပ်ရှင်အဖွဲ့ချုပ်ကိုဒီစည်းရုံးပေးဖို့ပါမယ်အကူအညီတောင်းခံပါမယ
်ဟုတ်ကဲ့ဒီနေရာမှာနောက်တစ်ခုကအလုပ်သမားတွေအနေနဲ့ပေါ့နော်တချို့ကဒီလူမှုဖူလုံရေးကမရနိုင်သေးတဲ့လုပ်သားတွေလည်းရှိတဲ့အကြောင်းကြေညာချက်ထဲမှာကျွန်တော်တွေ့ရပါတယ်သူတို့အတွက်ကောဘာပြောချင်သေးလဲ
ဟုတ်ကဲ့
နေသား
ဒီနေသားရာကြီးပုတ်ပြက်လုပ်သမားတွေစားလို့ရေးလုပ်သမားတွေဒီမော်တော်ဆိုင်ကယ်တက္ကစီမောင်းတဲ့သူတွေအများကြီးပဲဒုက္ခရောက်နေကြပါတယ်ကုန်တင်ကုန်ကျလုပ်သမားတွေရောပေါ့နော်အလုပ်ထွက်လို့လို့မရတော့ပါဘူးအကုန်လုံးရှင်းသားထားရတာဖြစ်ပါတယ်ဆိုတော့ဒီလိုလုပ်သမားတွေဆိုရင်တေးကြတယ်လူဘူလို့အာမခံလုပ်သားတွေမှလည်းအကျုံးဝင်တာဖြစ်တဲ့ကြောင့်မလို့သူတို့ရဲ့ဒီစားဝတ်တွေအချက်တွေကပို့ပြီးတော့ကြီးပါတယ်ကြီးပါတယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ကဒီအတက်နိုင်ဆုံးအလုပ်သမားတွေအနေနဲ့မိမိရဲ့ရရဒေသမှာရှိတဲ့အထွေထွေအုပ်ချုပ်ရေးတွေမြို့နယ်မှာရှိတဲ့အထွေထွေအုပ်ချုပ်ရေးတွေကိုအကြောင်းကြားထားပေးပါလို့အလုပ်သမားတွေကိုလည်းကျွန်တော်တို့ဒါနှိုးဆော်ထားတာနိုင်ငံတော်ကနေပြီးတော့လာကောက်တဲ့အချိန်မှာတို့စီးရင်နေပါသွားအောင်လို့အစိုးရကတော့ဘယ်လိုပုံစံမျိုးနဲ့ကောက်နေလဲဆိုတော့ကျွန်တော်တို့မသိရသေးဘူးဒါပေမဲ့ဒီရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အလုပ်သမားဝင်ကြီးတော်မမစုကြည်ရဲ့ပြောကြားချက်အရတော့6,000-8,000ဒေါ်လောက်ပေါ့နော်စီးရင်ကိုတော့ကောက်ခံထားပြီလို့ပြောတယ်ပေါ့နော်ဆိုတော့အဲ့ဒါတော့ဘယ်အချိန်မှာပေးသွားမလဲဆိုတော့လည်းကျမတို့မသိရသေးပါဘူး။ဒါကြောင့်မလို့အစိုးရအနေနဲ့တော့ဒီစေရထုံးကာလမှာတော့အတက်နိုင်ဆုံးအများဆုံးပေးဖို့အတွက်ကိုကျမတို့အနေနဲ့အနှူးညွန့်မြေတားရက်ခံချင်ပါပဲ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်။ကြုံရတဲ့အချက်တွေကိုချုပ်တင်ပြင်စစ်မှုတွေနဲ့ကြော်လွှားနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်။ကျွန်တော်ဝင်းမင်ပါ။